ဒီတက်မလို့ဒါလွှတ်တော်ကိုလည်းအစိုးအဖွဲ့ကနေပြီးတော့သတင်းမီဒီယာတွေကိုစီကံတင်ကြဖို့ဆိုပြီးလွှတ်တော်ကိုပြောတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာကိုစီလိုင်းအနေနဲ့သတင်းသမားတယောက်အနေနဲ့ဗာမင်းပြောကျင်လဲပြဘလို့ပြောစရာဖြစ်လာမလဲဒီကိစ္စက
ကျွန်တော်ကြည်တာတော့တော်တယ်ရောက်လာတယ်လွှတ်တော်ကိုယ်စားလှယ်ကြီးလွှတ်တော်ကိုယ်စားလှယ်ဆိုတာအများပြည်သူနဲ့တတ်ဆိုင်တယ်လေဆိုတော့ဒင်းစားဆရာလွှတ်တော်နဲ့တွားတယ်ဆိုတာကလေလွှတ်တော်ထဲမှာဘလို့ချက်လက်တွေဆွေးနွေးတယ်လဲသူတို့ရွေးချယ်လိုက်တဲ့ပုံကိုယ်တွေရောရွေးမချယ်ရတဲ့ပုံကိုယ်တွေရောဘလို့ပြုမှုဆောင်ရွက်နေတယ်လဲဆိုတာကိုပြည်သူတွေသိအောင်ပြန်လည်တင်ပြတဲ့အလုပ်ကိုလုပ်တာလေအဲ့တော့လွှတ်တော်ထဲမှာလွှတ်တော်ကိုယ်စားလှယ်ကြီးတကယ်ပဲလွှတ်တော်ကိုယ်စားလှယ်ကြီးဂုဏ်သိက္ခာဂုဏ်အင်္ကာနဲ့အညီအလုပ်လုပ်ဆောင်ရင်လားတောင်းမလို့ရှိရင်အိတ်ငိတ်တရားတလားဒါမှမဟုတ်လို့ရှိရင်ဟုတ်တာတွေပဲရှောက်လို့ရတာလားဟုတ်တာတွေပဲလုပ်ပြကြတာလားပေါ့နော်ဆိုတော့ဒါတွေကိုတူတူကိုအစင်ခံရတဲ့တာဝန်ကိုယူထားတယ်ပေါ့လေဆိုတော့အဲ့တော့ကျွန်တော်ထင်တာကတော့အများပြည်သူနဲ့ဆိုင်တဲ့ပုံကိုယ်တွေပတ်သက်တဲ့လှုပ်ရှားမှုတွေကိုအများပြည်သူကိုပြန်လည်တင်ပြတာကကျွန်တော်ထင်တယ်ဒါကဘာမှဥပဒေချိုးဖောက်တယ်လို့လည်းမယူဆဘူးနောက်တစ်ခုကဒါကအများနဲ့တော့ဆိုင်တဲ့ club ကိုပေါ်ပြအသိတယ်လို့ပဲကျွန်တော်မြင်ပါတယ
်တက်မလို့ဒါကိုယ်စားလှယ်အစုအဖွဲ့လွှတ်တော်ကိုလှမ်းတင်ပြီးတော့အကြောင်းကြားတာလို့ဟာမျိုးပူတွဲတာပြည်သူလှုပ်တော်တို့အမျိုးသားလှုပ်တော်တို့ရုံးလက်ခံတို့သူကပို့ထားတဲ့ခါကြတော့ဆရာဒီသူတို့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးဒီတက်မလို့သားကိုယ်စားလှယ်အစုအဖွဲ့ရဲ့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးဗာမင်းပြောတာရှိမလဲဗျာ
။အော်ဟိုဒီလောကလည်းတွေ့ပါလိမ့်မယ်။တက်မလို့ကိုယ်စားလှယ်တယောက်ကလည်းနားဆရာဘူး။မရိုက်နဲ့တော့ခုနကပြောဆဲသွားဆဲသွားတဲ့မျိုးတွေလည်းတွေ့ပါလိမ့်မယ်။မိကျမတက်နေတာ။ဆိုတော့ဒါကလူကြံဖန်တီးထားတဲ့ဇလန်းမှမဟုတ်တာ။အမှန်ဖြစ်ရပဲလေဆိုတော့ဒါမျိုးကိုကိုယ့်ဘက်ကထင်ကျင်ဖို့မစိုးစားဘဲနဲ့ဒါတွေလိုက်ပြီးတော့လူတို့သိအောင်မလုပ်နဲ့ဆိုတဲ့ပုံစံမျိုးကတော့ဒါသတင်းချက်လက်ကိုပိတ်ပင်တာတော့ပေါ့ပဲဒါကတော့တွေ့ပါလိမ့်မယ်ကျွန်တော်တို့စန္ဒေဇောင်းမြန်နဖိုးမှာတက်မကကုစလီတွေကမဲတွေကိုလိုက်ပြီးတော့ကိုစားလိုက်ပြီးနေတာတက်ဖို့တွေ့သွားတယ်လေဆိုတော့ဒါကအရေးကြီးတဲ့ကိစ္စပဲဆိုတော့လွတ်တော်တဲ့ကပြုလိုက်တဲ့ဥပဒေတွေကအများကြီးတက်တာဆိုင်တယ်အဲ့လိုဥပဒေတွေကိုစီကဲနီးလနဲ့အညီလုပ်ရလားဆိုတာမျိုးကိုပြည်ဆရာစောင့်ကြည့်ပါပဲအဲ့တော့မင်းတို့မစောင့်ကြည့်ရင်တော့လုတ်ချင်လို့တုံတင်းလို့နေမယ်ဆိုတာမျိုးကတော့အဲကျွန်တော်ထင်တယ်ကဟိုလွတ်တော်ကိုယ်စားလှယ်ရဲ့ကိုတိခံနေပြည်လားဆိုတာကိုတော့ပြန်စဉ်းစားတင်တယ်လို့ထင်တာ
ဟုတ်ကဲ့ဆရာဒါဆိုရင်သူတို့အခုပြည်သူလွတ်တော်မျိုးသားလွတ်တော်ကိုတင်လိုက်တဲ့အခါမှာဒီလွတ်တော်တွေရဲ့ဆုံးဖြတ်ချက်နဲ့စင်ပိုင်ခွင့်ကတော့ဒါမျိုးကိုပိတ်ပင်တားမြစ်လို့ရတဲ့ဥပဒေအနေထားရှိလားဒါမျိုးလုံးဆောင်ခွင့်ရှိလားဆရာ
အဲကျွန်တော်ထင်တော့သတင်းစာဆရာနဲ့ပတ်သက်လို့ရှင်တော့မီဒီယာဥပဒေရှိတာပေါ့နော်ဆိုတော့သတင်းမီဒီယာဥပဒေနဲ့အညီကိုင်းတွေ့လို့ရှင်တော့အဆင်ပြေနေပါတယ်ဘာလို့ဆိုတော့ရင်ခက်ဆက်ဆက်ပါလေကျွန်တော်တို့ဟိုရင်လွတ်လည်ရပြည့်ချိန်မှာလွတ်တော်တိုင်းမှာသတင်းစာဆရာရဲ့ဘက်ကတရားတည်နေရှိတယ်ခုနပြောတဲ့ဒီကပါလာပေါ့နော်ဒီကတည်နေပြည့်ရစပါလေတပိုင်းမှာပတ်တည်ရှိတာပဲနိုင်ငံကမှလည်းသူ့ရဲ့စီကဲနီးလည်းနဲ့အညီကျွန်တော်တို့အဲတရင်ယူလို့ရရင်ဆိုတာသူရှိတာပဲဆိုတော့ဒီဆိုဒမန်တိုင်းဆိုတဲ့စကလုံးစပေါ်လာတာကလွတ်တော်တိုင်းမှာသတင်းစာဆရာတွေကိုစပြီးထည့်ရင်းရတယ်ဒီစကလုံးစပေါ်လာဘူးဆိုတော့ဒီမိုကရေစီကိုပေါ်ဆောင်တဲ့နေရာမှာမီဒီယာရဲ့ကဏ္ဍကိုလည်းပြစ်ထားလို့မရပါဘူးလွတ်လပ်တဲ့တရင်မီဒီယာတွေဘလောက်ထိအတိုင်းအတာလုံခွင့်ရှိတယ်လဲဆိုတော့ဒီမိုကရေစီဂရဖောင်းရဲ့တိုင်းတာတွေပြည်တယ်ကိုဆိုလာလေအဲ့ဒီ process မှာပါတဲ့သူတွေကမေ့လို့မရဘူးဆိုတော့ဒီမီဒီယာကိုထိန်းချုပ်ဖို့ကြိုးစားတယ်မီဒီယာကိုကတ်တတ်တယ်ဆိုတာကလွတ်လပ်တဲ့ဒီဟိုဒီမိုကရေစီပေါ်ဆောင်တဲ့အမိသားပုံကူဆိုလာလေသတိပြုစေချင်ပါတယ်ခ
ါဟုတ်ကဲ့ဆရာဒီကိစ္စနဲ့ပတ်သက်ပြီးဆရာနောက်ဆုံးဗာမြန်ပြောချင်တာများရှိပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့ဒီသတင်းစာဆရာတွေဆိုတာကအများပြည်သူသိရှိအောင်လို့တဲ့ပေါ်ထုတ်တင်ပြနေတာဖြစ်ပါတယ်အဲ့တော့အများနဲ့တက်ဆိုင်တဲ့ပုံကိုယ်တွေဘလို့ပြုတ်မှုနေတယ်လဲဆိုတာကအများပြည်သူသိနေပါတယ်အဲ့အတွက်တာဝန်ထမ်းဆောင်နေတယ်ဆိုတော့အဲ့လိုမျိုးကအများပြည်သူရှေ့မှာကိုယ်ကားတွေမမြင်သေးဘူးဆိုရင်ကိုယ်ကိုယ်တိုင်ကကိုယ်ကားမလုပ်ဖို့တော့ပါလေကိုယ်ကိုယ်တိုင်ကိုယ်ကားလုံးနေတာကိုအများကမမြင်အောင်ပိတ်ပင်တားမြစ်တယ်ဆိုတာကဒါမီလန်ကြတဲ့အလုပ်မဟုတ်ပါဘူးလို့ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဆရာ RFA တင်ထနာကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်